Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်နေကိုမိတ်ခင်ပြန်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းတူမီတာ24 25 32 နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအ tens မှာဒီညတစ်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးချိန်နိုင်ငံတော်ခြေပြမင်းငွန်းပြောရမှာညညွတ်ဖို့တိုက်တွန်းသွားတယ်လို့နိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရတဲ့အကြောင်းလည်းပြောသွားပါတယ်။အရှတက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတုံ့ပြန်မှုဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတရုတ်နိုင်ငံကိုဒီနေ့ပဲတွားရောက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တငီထိုင်နေသူညင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမယ့်တဲ့မှာမြင်းစုံစီမံကိန်းပြန်လဲစတင်ဖို့အတွက်တရုတ်ကုမ္ပဏီဘက်ကတောင်းဆိုလာတာနဲ့ပတ်သက်ပြီးတော့
အဲ့ဒီကတော့ဘူးလေးအောင်ကျုံစင်းတော့လို့ကျွန်တော်ယူဆပါတယ်ကျွန်တော်တိုင်းပြည်မှာတော့အတိတဲ့အတိုင်းပဲလေနိုင်ငံရေးမတည်ငြိမ်မှုတွေ
နိုင်ငံရေးလိလာတုံးသက်သူဦးတန်းစိုးနိုင်ငံကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါအပြင်မြန်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းလှုပ်ကြံတက်ပြတ်ခံရပြီးတဲ့နောက်ဆက်တွဲတဲ့မြန်မာနိုင်ငံရေးအန်တူးမှုလှုပ်ရှားမှုစိတ်ဆော်ခဲ့တဲ့သူချင်းချပ်ခွေလွန်သွားတဲ့တဲ့အပြင်ရွှေ့လိုက်ရတဲ့ထိုင်းနိုင်ငံရွေးကောက်ပွဲနဲ့ထိုင်းဆိုရနိုင်ငံရေးအခြေအနေစရတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွယ်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးတော့ပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးချိန်နိုင်ငံတော်ခြေပြမင်းငွန်းပြောကြားရမှာညညွတ်ဖို့တိုက်တွန်းခဲ့တယ်လို့နိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရခဲ့ကြောင်းလည်းပြောကြားသွားပါတယ်မဲဆန္ဒရှင်လူလူအတွက်တာဝန်ထမ်းဆောင်နိုင်အောင်သဘောထားကွဲပြားမှုတွေကိုဖိပက်ထားပြီးဘုံသဘောတူညီချက်တွေရအောင်ကြိုးပမ်းကြဖို့နဲ့ညညွတ်ချဖို့လိုအပ်ကြောင်းသမ္မတထရန့်ကပြောကြားခဲ့တာပါမင်းရှိစကြမင်းငုံးထဲမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ကိုပြုပြင်ပြောင်းလဲရင်းနဲ့အခြေခံအဆောက်အအုံတွေတိုးတက်အောင်ဆောင်ရည်အစုပြုချက်တွေကိုဥပဒေပြုအမှတ်တွေအတည်ပြုပေးဖို့လည်းတိုက်တွန်းတော့ပါတယ်။နိုင်ငံခြားမူဝါဒရေးရာနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ချအားနည်းချက်တွေရှိနေတာကိုဖြေရှင်းဖို့နဲ့မြောက်ကိုရီးယားရေးမှာတော့အမေရိကန်ရဲ့ယက်တီချက်ကိုပြည့်ပြည့်စုံစုံပြတ်သားဖို့ပြောဆိုခဲ့တာပါ။ဒီကတင်ငန်းစာတွေအရာပြောပြောင်းနဲ့ဆက်ဆံရင်းနဲ့အခွင့်အရေးပေးတာတွေဟာသဘောထားတင်းမာပြီးရန်လုံမှုတွေကိုသာဖိတ်ခေါ်ရရောက်ကြောင်းနဲ့အနေရရှိတဲ့အခြေအနေကိုရောက်တွန်းပို့ခဲ့တဲ့အရင်ဆိုးရတဲ့အမှားမျိုးတွေကိုရှောင်ရှားသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အတိုက်ခံဒီမိုကရက်တစ်ကတော့သမ္မတရဲ့ပြောဆိုချက်ထတော်များကိုဘဝင်ကျတဲ့အရေးအယံမျိုးတော့မတွေ့ခဲ့ရပါဘူး။ထို့သဖြင့်လူမှုကြီးကြပ်ရေးစနစ်မှာလူထုရဲ့အရေးချင်းပေါ်မူတည်ပြီးသားလက်ခံမှုရည်ရွယ်တဲ့ပြည်ရင်ပြောင်းလဲရေးလုပ်မယ့်အစီအစဉ်ကိုပြောဆိုရမှာတော့ဒီမိုကရက်တစ်ရဲ့ရှုတ်ချသရိုစံတွေထပ်ပေါ်ခဲ့တာပါ။သမ္မတထရန့်ကတော့ခင်မမီတော့တဲ့လူမှုကြီးကြပ်ရေးစနစ်ကို21ရာစုခင်းတဲ့အညီပြည်ပြင်းမှုလိုအပ်နေကြောင်းနဲ့ပြည်ပြင်းရမှာလဲဘေးကင်းလုံခြုံပြီးခင်းတဲ့ဥပဒေနဲ့ညီရဲစနစ်ဖြစ်ဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။စီဝိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့သမရရွေးကောက်ပွဲကာလကျင်းပရင်ကဆက်လို့ကွန်ထရက်လုပ်ငန်းမှာအလုပ်နေရတဲ့2သိန်းပါဝင်စုစုပေါင်းအလုပ်ကိုင်ပေါင်း2သန်း4သိန်းဖန်တီးပေးနိုင်ခဲ့ပြီးတိုးတက်မှုတွေရရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်
။အမေရိကန်သမရဒေါ်နယ်ထရန့်ရဲ့အစိုးရဟာကာကွယ်ပေးနေတဲ့ဥပဒေတွေကိုပဲပြစ်မှတ်ထားရုံနဲ့မဟုတ်တော့ပဲအလုံးဟာကာကွယ်ပေးဖို့ထိုက်တန်သူတွေဖြစ်တဲ့ဆိုတဲ့အယူအဆကိုပါပြစ်မှတ်ထားနေပြီလို့အမေရိကန်ဒီမိုကရက်လွှတ်တော်မှဂျိုးကနေဒီကပြောဆိုလိုက်ပါတယ်ထရန့်အစိုးရတက်တန်းပထမနှစ်အတွင်းမှာပဲတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေစိတ်ဆိုးဒေါသထွက်ကြောက်ရွံ့စေခဲ့တယ်လို့လွှတ်တော်မှကနေဒီကမနေ့အင်္ဂါနေ့ညကသမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အနည်းစုပါတီရဲ့အစဉ်အလာအရတုံ့ပြန်လာမှထည့်သွင်းပြောဆိုသွားတာပါလူပြူမဟုတ်သူတွေလိန်တူဆုံမဲ့သူတွေလိန်အင်္ဂါပြောင်းလဲထသူအတိုင်းအဝိုင်းအတွက်နေချင်းညာချင်းပြည်သူအခွင့်အရေးတွေနောက်ကျောင်းပြန်ဆုပ်သွားစေတဲ့တရားရေးဌာနကိုသမရကဖန်တီးခဲ့တယ်ဒီလိုရကြောင့်အမေရိကန်နေချာမှာတဦးနဲ့တဦးပြိုင်ဘက်ကြီးတွေလိုစန့်ကျင်မှုတွေဖြစ်လာတယ်လို့လဲလွှတ်တော်အမတ်ဂျိုးကနေဒီကပြောဆိုခဲ့ပါတယ်အမေရိကန်ဂရိကဝတ်တွေဖြစ်တဲ့အလုံးဟာတန်ဖိုးရှိပြီးဒန်းတူညီမျှမှုနဲ့အရေးပါတယ်ဆိုတဲ့ယုံကြည်မှုကိုသမ္မတထရန့်အစိုးရကထိပါနေတယ်လို့လွှတ်တော်မှကနေဒီကပြောဆိုခဲ့တာမှာတော့မက်ဆာချူးဆက်ပြည်နယ် Fall River ကဒီမန် Regional နီးပညာကျောင်းကအခမ်းအနားကိုတက်ရောက်လာကြသူတွေမတ်တက်ရက်ပြီးဩဘာပေးခဲ့ကြပါတယ်။ကွယ်လွန်သွားကြပြီဖြစ်တဲ့သမ္မတဂျွန် F. ကနေဒီရဲ့မျိုးဆက်အထက်လွှတ်တော်အမတ် Robert ကနေဒီရဲ့မြေးဖြစ်သူအသက်38နှစ်အရွယ်လွှတ်တော်အမတ်ကနေဒီကအလုသမားတွေအတွက်လစာတွေပိုကောင်းလာအောင်ကလေးဆောင်လျှောက်မှုနဲ့ပညာရေးအခွင့်အလမ်းတွေအလုံးလက်လန်းမိအောင်ထောက်ထားညာတာမှုရှိတဲ့ကျန်းမာရေးဆောင်လျှောက်မှုစနစ်တို့အတွက်ဒီမိုကရက်တစ်ဘက်ကတွန်းအားပေးဆောင်ရွက်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
ယောပတမက EU ဖော်ဝင်ဖြစ်ကနေရှင်းနှစ်ထဲနှုတ်ထွက်တော့မယ့်အချိန်မှာပဲအာရှတိုက်ကစီဝိုင်းအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတုံ့ပြန်မှုရည်ရွယ်ချက်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတရုတ်နိုင်ငံကိုဒီနေ့ပဲတွေ့ရောက်ခဲ့ပါတယ်။သူရဲ့ကြားခီးစဉ်အစဖြစ်တရုတ်နိုင်ငံကဆက်မှုလုပ်ငန်းတွေထွန်းကားရာဝူဟန်မြို့ကိုတွေ့ရောက်ခဲ့ပြီးဒီနောက်မှာတော့တရုတ်ဝန်ကြီးချုပ်လီကာချင်းနဲ့ဆွေးနွေးဖို့ဘေကျင်းမြို့တော်ကိုခရီးဆက်ခဲ့တာပါ။ဗြိတိန်ဝန်ကြီးချုပ်ရဲ့ခရီးစဉ်မှာတော့ကမ္ဘာမှာဒုတိယစီဝိုင်းအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့စီဝါပတ်ဆက်လုပ်ကိုင်မှုဆရာတက်တန်နေတဲ့ပြည်ချက်ထိုက်တန်းစီဝိုင်းလုပ်ငန်းရှင်50လောက်လဲလိုက်ပါသွားပါတယ်ဗြိတိန်ဝန်ကြီးချုပ်ဟာမနေ့ပံကြရင်တရုတ်သမ္မတရှီချင်းဖြစ်တဲ့ဘေကျင်းမြို့တော်မှာတွေ့ဆုံပြီးတောက်ချာနေမှာတော့တရုတ်နိုင်ငံကစီဝိုင်းချက်ချရှန်ဟိုင်းမြို့ကိုတွေ့ရောက်ပြီးခီးစဉ်ဆုံးသက်မှာပါဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကတော့တနင်္ဂနွေကျဆက်ဆက်ရေးမှာရွှေခေတ်တစ်ခေတ်ကိုထူထောင်နိုင်မဲ့အခြေခံအုတ်မြစ်တွေချမှတ်နိုင်မှုမျှော်လင့်ထားကြောင်းပြောဆိုထားပါတယ်နိုင်ငံဆက်ဆံရေးကိုရွှေခေတ်ဖြစ်တင်စားပြောဆိုတဲ့အတုံးလုံးကတော့2015ခုနှစ်တုန်းကတရုတ်သမ္မတရှီချင်းဖြစ်ရင်ဗြိတိန်နိုင်ငံတော်ခီးစဉ်မှာစတင်တုံးလုံးလာခဲ့တာပါတရုတ်သမ္မတကတော့ဒေါ်လာဘီလီယံနဲ့ချီကုန်ကျမဲ့ဥရောပနဲ့အာရှတဲ့ကိုဆက်သွယ်ပေးမဲ့ခေတ်သစ်ပိုးလမ်းမှာတည်ဆောက်ရေးတရုတ်နိုင်ငံရဲ့မျှော်မှန်းချက်ကိုဗြိတိန်နိုင်ငံကလက်ခံဖို့လဲမျှော်လင့်ထားပါတယ
်ရုရှားဆိုရအတွင်းလူတွေနဲ့ဂရေကျွဲတတိကြီးတွေရဲ့ချမ်းသာကြွယ်ဝမှုတွေနိုင်ငံရေးလှုပ်ရှားမှုတွေကိုလွှတ်တော်ဆိုင်ရာဥပဒေအရအသေးစိတ်စည်းရင်ပြုစုထားပြီးဒီလူတွေအပေါ်အေးအေးယူတန်းခတ်မှုတွေမလုပ်သေးဖို့ဆုံးဖြတ်တဲ့အပေါ်အမေရိကန်ဆိုရကကာကွယ်ပြောဆိုနေပါတယ်။ Oli Gresh လို့ခေါ်တဲ့ရုရှားသမ္မတပူတင်လက်ထက်ကျွဲဝလာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ဦးတို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုအစင်ခန်းစားတဲ့မှာဖော်ပြထားပါတယ်။ဒါပေမဲ့လို့စီးရင်ပြုစုထားတဲ့ထဲကပုံကိုယ်တွေဒါမှမဟုတ်လေရုရှားဆိုရအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ဖော်ပြထားတာမရှိတာကြောင့်ရုရှားဆိုရအပေါ်မှာသမ္မတဒေါ်နယ်ထရန့်ဘက်ကတိတ်များပြော့ပြောင်းလွန်းနေသလားဆိုတဲ့အပေါ်မေးခွန်းတွေထွက်ပေါ်လာတာပါဒဏ်ခတ်ပိတ်ဆို့မှုတွေဆောင်ရွက်နေတဲ့အကြောင်းဗန်နာယီဝန်ကြီးစတိမနျူချင်းကအထက်လွှတ်တော်ဗန်လုပ်ငန်းများဆိုင်ရာကော်မတီရှေ့မှထွက်ဆိုစဉ်မှာပြောခဲ့ပါတယ်နိုင်ငံခြားရေးဌာနပြောခွင့်ရဟီတာနယူးယက်ကတော့ရုရှားဆိုရကိုဖြစ်စီစီးနှင်းမှာပါတဲ့ပုံကိုတူတယောက်ကိုဖြစ်စီအေးအေးယူတန်းခတ်မှုတွေချက်ချင်းလှုပ်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုခဲ့ပြီးအခုချမှတ်တဲ့ဥပဒေအရာကိုပဲရုရှားကုမ္ပဏီတွေဟာအတော်အထိနာနေပြီဖြစ်ကြောင်းပြောဆိုထားပါတယ်ရှင
်ဗီယိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီးပွားသမ္မတဘာရှာအာဆတ်ဆိုရကိုစန့်ကျင်တက်ခတ်နေတဲ့သဘုံတွေထိ ंच ုပ်ထားရနောက်ဆုံးတဲ့မြို့တစ်ခုဖြစ်တဲ့အက်ဒလစ်ပြည်နယ်ကိုပြန်လည်တိုက်ဖက်ဖို့ကြိုးပမ်းနေတဲ့အစိုးရရဲ့ထိုးစစ်တွေမှာရပ်ပေါင်း39ရက်အတွင်းအရသား200နီးပါးတိုက်ဆုံးခဲ့ကြောင်းစီးရလူခွင့်ရေးဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်စီးရပြည်ကကိုအနိကစောင့်ကြည့်မှတ်တမ်းတင်နေတဲ့ဗြိတိန်ချင်းဆက်စီးရလူခွင့်ရေးစောင့်ကြည့်ကဲကတ်ဖွဲ့ကတော့တိုက်ဆုံးသူတွေထဲမှာကလင်းငယ်50နဲ့အမျိုးသမီး36ယောက်ပါဝင်ပြီးယာယီဖွင့်လှစ်ထားတဲ့စေကန်းနဲ့ဈေးတွေကိုပြင်ပထားတက်ခတ်ခဲ့ကြောင်းပြောဆိုခဲ့တာပါအက်ဒလစ်တောင်ပိုင်းအရှိပိုင်းဒေသတွေမှာအင်အားပြင်းတဲ့ရေနံစိမ်းစီပီပါဘုံတွေကျဲချတာပါဝင်လေကြောင်းတိုက်ခတ်မှု96ကြိမ်ရှိခဲ့ကြောင်းလဲတက်ကြွသူတွေကမှတ်တမ်းတင်ထားပါတယ်။အင်တာနက်မှာဖော်ပြခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ White Helmet လို့ခေါ်တဲ့အရေးပေါ်ကယ်ဆယ်ရေးဖွဲ့ဝင်တွေကလေကြောင်းကတက်ခတ်ခံရတဲ့ဈေးတစ်ခုမှာထိရိုက်ဒဏ်ရာသူတွေကိုအပြည့်စည်ရချရှာဖွေကယ်ဆယ်ဖို့ကြိုးပမ်းနေတာလဲတွေ့ရပါတယ်။စီရီယာဆူရဲ့လေကြောင်းတိုက်ခတ်မှုတွေဟာမိသားစုဝင်တွေစက်ပြုတ်မှုမျိုးလုပ်ငန်းတွေမလုပ်နိုင်အောင်ရည်ရွယ်ပြီးနိုင်ငံတကာမှာတားမြစ်ထားတဲ့စင်ကွဲဘုံတွေကိုအသုံးပြုခဲ့ကြောင်းလဲအရေးပေါ်ကယ်ဆယ်ရေးဖွဲ့ကဆွဆွဲပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းကီလိုမီတာ1000ချီဝေးတဲ့အရပ်မှာဒီကနေ့လှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်ပါကစ္စတန်မိန်းကလေးငယ်တဦးသေဆုံးခဲ့ရပါတယ်။တာဂျီကစ္စတန်နဲ့နယ်စပ်အနီးဟင်ဒူကုရှ်ဒေသတွေကဂျမ်းမြို့တောင်ပိုင်း35ကီလိုမီတာမြောက်198ကီလိုမီတာကိုဗဟိုပြုပြီးပြင်အား 6.1 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။ပါကစ္စတန်ဘလူချစ်စတန်ပြည်နယ်တွင်းမှာအသေးပြောက်ရှိခဲ့တာပါ။ရွှွန့်အိမ်ရဲ့အမှုပြုကြပြီးတော့ကလေးငယ်ဆုံးပါခဲ့ရတာဖြစ်ပါတယ်။ဒဏ်ရာရသူအနည်းဆုံး9ဦးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာတော့အသေးအပြောက်ကြီးကြီးမားမားအပြည့်အစည်သတင်းတွေမရှိပါဘူးရှင်။
အာဖဂန်နိုင်ငံမှာတာလီဘန်နဲ့စစ်သွေးကြွအုပ်စုတွေရဲ့ဇက်တိုက်ဆွေးလို့တက်ခဲမှုတွေကြုံခဲ့ရပြီးတဲ့နောက်စစ်ဖက်ရက်ဖက်ဆက်ဆံရေးအတွက်ဆွေးနွေးဖို့အာဖဂန်နိုင်ငံကထိတ်တဲလုံခြုံရေးအရာရှိပါကစ္စတန်နိုင်ငံကိုရုတ်တရက်တွားရောက်ပါတယ်။ အာဖဂန်ကောင်ဆောင်တွေပါကစ္စတန်တောင်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးဂျွန်ဆလဗန်ကတိုက်တွန်းခဲ့ပြီးနိုင်ပိုင်းကြာဒီကနေ့မှာပဲတွားရောက်ခဲ့ကြတာပါပါကစ္စတန်ထောက်လှမ်းရေးအဖွဲ့ ISI ရဲ့အကူအညီနဲ့စစ်သွေးကြတွေဟာပါကစ္စတန်နိုင်ငံမှာခိုးလုံချေဆိုက်ပြီးအထူးခံဘုံခွက်တက်ခတ်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူအာဖဂန်နိုင်ငံတွင်းမှာစစ်သွေးကြတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတဲ့အတွက်အိန္ဒိယချင်းပါကစ္စတန်နဲ့တင်းမာမှုတွေကြီးထွားလာနေတာလည်းဖြစ်ပါတယ်ပါကစ္စတန်အာဏာပိုင်ကတော့အာဖဂန်နိုင်ငံမှာအချမ်းဖက်ဝါဒီတွေရဲ့တက်ခတ်မှုတွေကိုပြစ်တင်ရှုတ်ချခဲ့ပြီးဆွဆွဲချက်တွေကလည်းအခြေမြင့်မရှိကြောင်းညှဉ်းဆန်းထားတယ်လို့တက်ခတ်မှုတွေကိုစနစ်တကျစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းထားတာပါအာဖဂန်နိုင်ငံအရှွက်ကာနီရဲ့တင်းစကားကိုယူဆောင်လာမဲ့အစ်မြင့်ကိုယ်စားလှယ်ဖွဲ့ဟာနှစ်နိုင်ငံကြားကိစ္စရပ်တွေဆွေးနွေးမှာဖြစ်ကြောင်းနဲ့ပါကစ္စတန်ဝန်ကြီးချုပ်နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းအာဖဂန်ဆိုရကပြောဆိုထားပါတယ်အာဖဂန်ကိုယ်စားလှယ်ဖွဲ့မှာတော့အာဖဂန်မျိုးသားလူညွန့်ဌာနအကြီးအကဲပြည်ထောင်ဝန်ကြီးတို့လည်းပါဝင်တဲ့အကြောင်းပါကစ္စတန်နိုင်ငံကြားဝန်ကြီးဌာနကလည်းတင်းထုတ်ပြန်ထားပါတယ်
အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကမစ်ဆိုင်းဒုံတိုက်ခိုက်မှုအန်တီရဲ့သတိပေးချက်မှားယွင်းထုတ်ပြန်ခဲ့တဲ့ဝန်ထမ်းကိုအခုနောက်ဆုံးအလုပ်ထုတ်လိုက်ပါတယ်။သတိပေးချက်မှားယွင်းထုတ်ပြန်ခဲ့သူဝန်ထမ်းဟာအရင်တုန်းကလည်းလုပ်ငန်းကွင်မှာအားနည်းချက်တွေရှိခဲ့သလိုလက်တွေ့အခြေအနေအတွက်ကြိုတင်ပြင်ဆင်လေ့ကျင့်မှုတွေမှာလည်းအလွဲလဲအချော်ချော်လုပ်ခဲ့မှုတွေနောက်ကျောင်းရာသွင်းရှိခဲ့ကြောင်းစုံစမ်းစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အလုပ်ကဖြုတ်ပစ်တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်ရှင်
Direct from Washington, the voice of America, VOA. ကွန်လွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီလိုပြန်ဆဖို့တောင်းဆိုထားတဲ့မြစ်ဆိုစီမံကိန်းအကြောင်းကိုတင်ဆက်ပေးကြပါမယ်။မြစ်ဆိုစီမံကိန်းဟာဆိုရင်မြန်မာပြည်သူတွေအတွက်အကျိုးရှိစေမှာဖြစ်တဲ့အတွက်ပြန်လည်စတင်ဖို့တရုတ်ကုမ္ပဏီဘက်ကတောင်းဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ကာလမှာပဲတရုတ်နိုင်ငံဘက်ကအခုလိုတောင်းဆိုမှုမျိုးဟာမတင်တော်ဘူးလို့မြန်မာရေးလေလာသူတွေကဝေဖန်ကြပါတယ်။လက်ရှိ NLG အစိုးရကဖွဲ့စည်းပေးထားတဲ့မြစ်ဆိုစီမံကိန်းလေလာစီစီရေးကော်မရှင်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့လေလာမှုတွေလုပ်ပြီးတော့အစိုးရကိုတင်ပြထားပြီးဖြစ်ပေမဲ့လည်းအခုချိန်ထိအစိုးရဘက်ကအကြောင်းပြန်လာမျိုးမရှိသေးဘူးလို့ပြောပါတယ်။သတင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ဆက်ထားပါတယ်ရှင်။
ကာလကြာရှည်ရပ်ဆိုင်ထားတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုပြည်သူလူထုလက်ခံနိုင်မဲ့စီမံကိန်းတစ်ခုအနေနဲ့ပြန်လည်စတင်လုပ်တယ်လို့တရုတ်နိုင်ငံဘက်ကဇန်နဝါရီ30ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်အပါအဝင်လက်ရှိမြန်မာနိုင်ငံရေးအခြေအနေမတည်မငြိမ်ဖြစ်နေတဲ့ကာလမှာမြစ်ဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကပြောတာဟာလုံးဝမသင့်လျော်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါရယ်။
အဲ့ဒီကတော့ဘူးလေးအောင်ပြုံးစင်တော်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တိုင်းပြည်မှာတော့သိတဲ့အတိုင်းပဲလေနိုင်ငံရေးမတည်ငြိမ်မှုတွေတော့နိုင်ငံရေးလုံခြုံရေးရှိမသွားနိုင်တာတွေစီးပွားရေးရတောင်းကြနေရတဲ့ကိစ္စတွေအနေထားတွေမျိုးမျိုးအောက်မှာတော့ဒီလိုကျုပ်ပြည်ဟာအဲ့လိုလာတာညောဆက်နာတခုတင်ပြလာတဲ့အခါကျတော့ဒါကတော့တော့မွေးဘူးရကိမောက်ဆိုတဲ့ကိစ္စမျိုးလို့ကျွန်တော်တို့ကတော့ခံစားရပါတယ်
ဒါပေမဲ့တစ်ဖက်မှာလည်းမြမအစိုးရအနေနဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရကိုပြတ်သားတဲ့အဖြေတစ်ခုပေးသင့်ပြီလို့ဦးတန်းစိုးနိုင်ကအခုလိုပြောပါရစေ
။ခုလိုကိုပြန်မသားဖြစ်နေတဲ့အတွက်အခုတရားဥတော်ရွေးတဲ့တရုတ်ကုမ္ပဏီတရုတ်ပြည်အနေနဲ့နင့်နာမှုရှိတာပေါ့။အဲတော့ကျွန်တော်တို့ယောနေတော့မယောနေလို့ရှိရင်ဘယ်လိုဖြစ်ရှင်းမယ်ဆိုတာကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ကဆိုရင်တော့ပြောသင့်မှုလို့ထင်ပါတယ်။
မြစ်ဆုံစီမံကိန်းပြန်လည်စတင်လို့ကြောင်းတရုတ်ဘက်ကပြောတာဟာပထမဆုံးအကြိမ်မဟုတ်ပဲမြမအစိုးရကိုမြစ်ဆုံစီမံကိန်းကိစ္စဆက်လက်ဆွေးနွေးဖို့ပုံမှန်သတိပေးနေကြလဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတိတ်မကြခင်မှာမြစ်ဆုံမြညာမြစ်ဝမ်းရေအားလျှပ်စစ်စီမံကိန်းလေလာစီစစ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပြီးကော်မရှင်ရဲ့ပထမဆုံးအစီရင်ခံစာကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်။ကော်မရှင်ရဲ့အပြည့်အစုံအစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပါဘူး။မြစ်ဆုံစီမံကိန်းလေလာစီစစ်ရေးကော်မရှင်မှပါဝင်တဲ့ပညာရှင်တွေအနေနဲ့လေလာစီစစ်မှုအပိုင်းအားလုံးပြည်လို့အစိုးရထံတင်ပြပြီးဖြစ်ပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့မြစ်ဆုံစီမံကိန်းလေလာစီစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးမောင်မောင်အေးကအခုလိုပြောပါတယ
်။တို့ဒီဘက်ကလုပ်ဆရာရှိတာတော့ပညာရှင်တွေဘိုင်းကတော့စူးစမ်းလေ့လာမှုတွေလုပ်ပြီးတင်ပြဆရာရှိတာတွေတင်ပြပြီးပြီ။နော်ကိုစတဲ့လောက်ပေါ့ဒီလောက်ညမီလောက်တော့ကြံကောင်းညံကောင်းတွေကိုပေးပြီးပြီးတင်ပြပြီးပြီးပေါ့လူကြီးတွေကစဉ်းစားနေကြတယ်ရှင်ပါလေအဲ့ဒီအဆင့်မှာပဲလုပ်ငန်းကခဏလေးနားနေတဲ့သဘောဖြစ်သွားတာပေါ့နော
်လက်ရှိကချင်ပြည်နယ်အခြေအနေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာ ကိုကျိုးစီးပွားကိုရှေ့ရှုပြီးမြေဆုံစီမံကိန်းပြန်ဆောက်ဖို့ပြောလာတဲ့တရုတ်အစိုးရဘက်ကရောမြေဆုံစီမံကိန်းနဲ့ပတ်သက်လို့နှုတ်ဆက်နေတဲ့မြန်မာအစိုးရကပါစိတ်ပြက်မိတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KDNG အဖွဲ့ကကိုစားကြီးကပြောပါတယ
်နောက်ထပ်စူးစူးရရနိုင်ငံရဲ့အစီအမံဖြစ်တဲ့အချိန်မှာကိုရဲ့ဒီကျွန်မလည်းကိုအချူစီးပွားရဲ့အတွက်ပဲကိုအမျိုးသားစီးပွားရဲ့အတွက်ဒီရုပ်အတွက်ပဲကျေးဇူးသားတဲ့ဆိုတာဒါ Imagine County ပါတဲ့အပိုင်းမှာမဟုတ်ဘူးဒီကဲဒါတော့ကိုအခြေအနေကလွန်တဲ့တုန်းကကျွန်းတဲ့ဘောမှာရှိတဲ့ဒီကိစ္စကဒါဘာဖြစ်ဖြစ်ဒါကသူများနိုင်ငံဖြစ်တဲ့အခါကျတော့ကျွန်တော်လည်းဘာမှအပြစ်တင်ချုံချလို့လည်းချက်ချက်ပြန်မသိရတဲ့ကျွန်တော်တို့ပုံမှန်ပုံသူ့နိုင်ငံတော့အစိုးရပေါ့ကျွန်တော်တို့နိုင်ငံမြတ်မြန်မာနိုင်ငံအစိုးရကလုတ်ဆိတ်နေတဲ့တရားတော့တော်တော်ကိုအခြေအနေဆိုးလာတယ်
အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရပ်ဆိုင်းခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့အထစ်ဖြစ်စေခဲ့တာပါတရုတ်နိုင်ငံသားရေးဌာနဘက်ကတော့မြေဆုံရေအားလျှက်စစ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုထားပြီးလုပ်ငန်းစဉ်ဖြစ်တာကြောင့်အခက်အခဲတွေကိုကျော်လွှားပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပူပါတယ်ရှင်
မင်းမြင့်ခံတင်ပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီမြောက်ဦးမြို့နယ်အုတ်ချုံရည်မှုဟောင်းလောက်ကြံခံရပြီးတဲ့နောက်ဆက်တွဲသတင်းကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြဿနာတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တွေမြို့နယ်ကိုရွှေ့ပြောင်းခံရတဲ့မြောက်ဦးမြို့နယ်အုတ်ချုံရည်မှုဟောင်းဥပိုလ်ပုံမင်းတိုက်ဟာမြောက်ဦးပရိကနဲ့ပတ်သက်ပြီးတော့စစ်ဆေးဖို့အတွက်ဇန်နဝါရီလ25ရက်နေ့ကတည်းကမြောက်ဦးကိုရောက်ရှိလာပြီးတော့ဇန်နဝါရီလ30ရက်နေ့မှာတော့မြောက်ဦးကနေစစ်တွေကိုအပြန်ပုံနှချုံမြို့နယ်တဲကတရက်ချူရွာနဲ့ရုံးငူရွာနီးမှာလှုပ်ကြံတက်ဖြတ်ခံရပါတယ်သူတည်ဆုံးပြီးတော့ရဲတွေကသူ့အလောင်းကိုတွေ့ရှိပြီးကမှသူစီးလာတဲ့ကားလဲထပ်မံမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့မျက်မြင်တွေကပြောပါတယ်ပြည်စုံကတော့ထိုင်းချီဆိုင် view မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်မြောက်ဦးပဋိပက္ခနဲ့ပတ်သက်လို့စစ်ဆေးခံဖို့အတွက်ဇန်နဝါရီလ25ရက်နေ့ကတည်းကမြောက်ဦးမြို့ကိုရောက်ရှိလာတဲ့မြောက်ဦးမြို့နယ်အုတ်ချုံရည်မူဟောင်းဦးဖိုဖိုမင်းတိုက်ဟာဇန်နဝါရီလ30ရက်နေ့ကပုံနှချုံမြို့နယ်တဲကတရဲချိုရွာနဲ့ရုံးငူရွာကြားမှာသူ့ရဲ့ကားမတော်တဆဖြစ်တဲ့ပုံစံနဲ့တည်ဆုံးခဲ့ပြီးတဲ့နောက်မှာတော့ပုံနှချုံမြို့နယ်ရဲစခန်းကအတည်ပြုခဲ့ပါတယ်။ဇန်နဝါရီလ31ရက်နေ့ပြည်ထောင်ဌာနကထုတ်ပြန်တဲ့သတင်းအရသူ့ကိုတပ်ဖြတ်ခဲ့သူတွေကိုလူသတ်မှုအပါအဝင်ပုံမှန်3ခုနဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။ဒေသခံတွေရဲ့အဆိုအရသူနဲ့အတူကားတူစီးလာသူတွေပါလာတယ်လို့ဆိုပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်တွေမြို့မှာရှိနေတဲ့ရခိုင်မျိုးသားပါတီကကိုခိုင်မိုးကတော့အခုလိုပြောပါတယ်။
သူက3ယောက်ပါလာတော့တေးကြတယ်ခင်ဗျာဒါပဲဘသူဘွားဆိုတော့မသိဘူးပေါ့နောက်က3ယောက်ပါလာတယ်သူကပါလေဒီပြည်သေးဝင်ခဏကထုတ်ထားတဲ့ဟာမှလည်းပါတယ်ဖုန်းတွေရောပစ္စည်းတွေရောဖုန်းတွေလည်းအများကြီးပဲ၄လုံး၅လုံးတော့တွေ့တယ်ဒီပုံတော်ကျော်ပုံတော်ကျော်ရေးစကားကလည်းဒီတာဝန်ဟိုပါရေးဘူးတွေကလည်းအဲ့လိုပဲတော်တယ်ပုံတော်ရေးမှုကလည်းသူ3ယောက်တော့ပါလာတယ်သူ3ယောက်နဲ့သူပြက်တာချက်ပြီးတော့သူ့ကိုချစ်တယ်ဆိုပြောတယ
်ညအုံးမြို့နယ်အုတ်ချုံရေးမှုဟောင်းတည်ဆုံးခဲ့ပြီးတဲ့နောက်ပုံနှကြောရဲစခန်းကတော့အလောင်းကိုစေယုံကိုပို့ခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်ဒီနောက်မှာတော့သူစီးလာတဲ့ကားဟာထပ်မံမီးရှို့ခံခဲ့ရတာပ
ါပြီးရင်ပါလေဒီကျွန်တော်ဒီကားကိုသူတို့ထင်းချုံဘုအောင်မှာရောက်နေပြီဒီကားကရေးထင်းချုံဘုအောင်မှာရောက်နေပြီဒါပေမဲ့ဒီကားမီးရှို့ခံလိုက်ရတယ်အဲ့ဒီပြဿနာတွေဒီပြဿနာတွေလည်းရှိရပေါ့နောက်ပိုင်းဒီ၈နာရီကျော်နောက်ပိုင်းမှာဒီလူ၄ယောက်ရောက်လာပြီးတော့အဲ့ဒီကားကိုမီးရှို့တယ်လို့ပြောတယ်လူ၄ယောက်ရောက်လာပြီးတော့ဒီမျက်မြင်တွေကပြောတယ်ဒေသခံတွေကအခင်းဖြစ်တဲ့နေရာကနေဒီဘက်ကို grain နဲ့ဆွတင်လိုက်တယ်လမ်းဘေးကိုမီးမလာဘူးမီးမလာဘူးပြီးမှနောက်နှစ်နာရီကျော်လောက်ကြာမှကားကိုလူမြောက်လာပြီးတော့မီးရှို့တော့တယ်တပ်တွေကပစ္စည်းတွေကိုဖြောက်တဲ့ပုံစံမျိုးပဲပေါ့မီးရှို့ရဲဆိုတာကတော့အဲ့လိုပဲတုံ့တက်ကြတယ
်ရအုပ်ဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတလအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှမြောက်ဦးမြို့နယ်အုတ်ချုံရည်မှုဟောင်းအခုလိုလုပ်ကြံခံခဲ့ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုတ်ချုံရည်မှုဟောင်းလုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးထဲမှာပဲရှိနေသေးကြောင်းသူ့လက်ထောက်တာဝန်ရှိသူကပြောပါတယ်။ဒါအပြင်မြောက်ဦးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကိုလည်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။မိန်းမသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အင်းဒီချင်းထိုင်းနိုင်ငံကရွေးကောက်ပွဲနဲ့နိုင်ငံရေးအခြေအနေကိုတင်ဆက်ပေးကြပါမယ်။ 2016ခုနှစ်မှာကျင်းပဖို့ကတိပေးထားတဲ့ဒီရွေးကောက်ပွဲကိုစစ်တပ်ကနေခန့်ထားတဲ့ထိုင်းလွှတ်တော်ကအခုနောက်ဆုံးထပ်မံရွှေ့ပြောင်းလိုက်တဲ့အကြောင်းထိုင်းဆိုရပေါ်ကိုဝေဖန်မှုတွေထပ်မံထွက်ပေါ်လာပါတယ်။2014ခုနှစ်တုန်းကအာဏာသိမ်းပြီးတော့တက်လာခဲ့တဲ့ NCPO လို့ခေါ်တဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့ငြိမ်းဝှက်ပြပြရေးကောင်စီကဒီအထွေထွေရွေးကောက်ပွဲတွေကို၈နှစ်ဖေဖော်ဝါရီလအထိထပ်ရွှေ့လိုက်ပါတယ်။ VOA သတင်းတော် Ron Corbin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ထိုင်းဝန်ကြီးချုပ်ဘူချိုကြီးပရဝတ်ချန်အိုချာအရင်သတ်မှတ်ခဲ့တဲ့ဒီနှစ်နိုဝင်ဘာမှာလုပ်မဲ့ရွေးကောက်ပွဲတွေကိုအခုလိုနောက်နှစ်2019ကိုထပ်ရွှေ့လိုက်တာကြောင့်ထိုင်းတိုက်ခန့်တွေနဲ့ NGO တွေအပြင်နိုင်ငံခြားတန်တမန်တွေကပါဝေဖန်ပြစ်တင်လာကြပါပြီ။ထိုင်းနိုင်ငံရေးအကြောင်းစာအုပ်တွေအများကြီးရေးတဲ့သုံးသက်သူခရစ်စ်ဘေကာက
ရွေးကောက်ပွဲကိုရွှေ့လာတဲ့အချိန်ရေးတဲ့အခြေခံအဖြစ်တစ်နှစ်ကနေနှစ်နှစ်ကိုတစ်ခါရွှေ့တယ်။နောက်၃နှစ်ကိုထပ်ရွှေ့ပြီးတော့၄နှစ်ကိုထပ်ရွှေ့ဖြစ်လာတယ်လေ။ဒါကတော့လုံလုံတော့ပါပြီလူတွေနေနဲ့လဲဆက်ပြီးတိခန့်ခြင်းစိတ်ကကုန်နေကြပါပြီ
ထိုင်းစာရေးဆရာဘေကာကဆက်ပြီးအခုလိုအစိုးရဘော်မကျင်းနှံ့မှုတွေဖြစ်လာချိန်မှာပိုလူကြိုက်နေစေတဲ့အကြောင်းရင်းကတော့ပြည်တွင်းစီးပွားရေးကျလာတာကြောင့်လို့ဆက်ပြောခဲ့ပါတယ်အခုလိုစီးပွားကျချိန်မှာမကြခင်ကပဲထိုင်းဒူးဝင်ကြီးချုပ်ဘူချုပ်ကြီးဟောင်းပရဝတ်ဝန်ဆောင်နေနဲ့ Rolex တို့ Patek Philippe တို့လိုဒေါ်လာသန်းချီတန်တားကြီးတွေထဲလဲပတ်ခဲ့တဲ့အပေါ်အစိုးရလက်ဆောင်မှုအတွက်ပြည်သူများပုံမကြေမနက်ဖြစ်နေချိန်နဲ့တိုက်ဆိုင်နေပါတယ်။အခုလိုရွေးကောက်ပွဲတွေထပ်ရွှေ့လိုက်တဲ့အပေါ်အတိုက်ခံပါတီတွေကစစ်အုပ်စုအနေနဲ့အချိန်ဆွဲပြီးအာဏာဆက်ယူဖို့လုံ့ပန်းနေတာလို့ဝေဖန်နေပေမဲ့အစိုးရကတော့တရားဥပဒေပြည့်ရေးဘက်မှကြံ့ကြာမှုတွေကြုံနေရလို့ဆိုပါတယ်။တကယ်တော့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့သူညီမတို့ကိုစင်ရသားလူများစုကသူတို့အတွက်ရည်တည်ပေးတယ်လို့ထောက်ခံမဲပေးခဲ့တာကြောင့်စစ်အာဏာသိမ်းပြီးရွေးကောက်ပွဲတိုင်းနိုင်လာခဲ့တာမို့ဒီတစ်ခေါက်တော့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရတန့်အနေနဲ့အရေးမခံရပဲအစိုးရနဲ့လွှတ်တော်မှာပါဝင်နိုင်အောင်နဲ့ဖြစ်နိုင်ရင်အရေးမခံရပဲဝင်ကြီးချုပ်ဖြစ်နိုင်ဖို့ပြင်ဆင်လာခဲ့တာပါထိုင်းနိုင်ငံမှာအရေးပါတဲ့ဘရင်နဲ့စစ်တပ်တို့နဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်နဲ့သူညီမအစိုးရတို့ထိတ်တိတ်တွေ့ကြပြီးဟိုဘက်ဒီဘက်ထောက်ခံတဲ့ရှက်နေရှက်ဝါဆန္ဒပြပွဲတွေကြီးမားလာတဲ့နောက်ပိုင်း2014မေလမှာထိုင်းစစ်တပ်ကနောက်ဆုံးအာဏာသိမ်းခဲ့တာပါအဲဒီတော့တစ်ဖက်မှာကထိုင်းစစ်အစိုးရကိုအများကစိတ်ပြက်လာချိန်မှာနောက်တစ်ဖက်မှာကတော့ထက်ဆင်လိုအစိုးရမျိုးပြန်ပေါ်လာပြီးဒီဆန္ဒပြပွဲတွေပြန်ကြီးမားလာကမတီးမငြိမ်ဖြစ်လာမှာကိုစိုးရိမ်နေကြချိန်မှာထိုင်းအမတ်ဟောင်းနဲ့အတိုက်ခံဒီမိုကရက်ပါတီအဖွဲ့ဝင်ခရစ်ဆက်ချွန်နဝမ်ကတော့အရင်ဘရင်နဲ့စစ်တပ်ကိုထောက်ခံခဲ့တဲ့ရှက်ဝါတွေကိုတိုင်းအခုတော့စစ်တပ်ကိုစိတ်ပြက်လာနေပြီလို့ထောက်ပြလိုက်ပါတယ
်ရှက်ဝါတွေလည်းမကျေနပ်တော့ပါဘူးဘာလို့လဲဆိုတော့ဒက်ဆင်စန်းကျင်နိုင်ငံရေးလှုပ်ရှားမှုတွေလုပ်ခဲ့တာအတွက်သူတို့တကယ်ကိုပြင်းပြင်းထန်ထန်အပြစ်ပေးခံလာခဲ့ရလို့လေ
အခုလိုထိုင်းစစ်တပ်အပေါ်အများစိတ်ပြက်မှုတွေကြီးမားလာပေမဲ့လူငါဟုတ်တဲ့ပုံမစူဟာဥပဒေပါဝင်စစ်အစိုးရရဲ့ဆက်လက်ဖိနှိပ်တဲ့ဥပဒေတွေရှိနေတာနဲ့ဆက်လက်ပုံမူဖိနှိပ်လာမှုတွေကြောင့်အခုနောက်ထပ်ရွေးကောက်ပွဲရှေ့ဆိုင်မှုကနေထူးထူးခြားခြားဘာမှဖြစ်လာမှာမဟုတ်ဘူးလို့ဥပွန်ရက်ချာတာနီတက္ကသိုလ်ကတတီဖော်ဖက်တီဝါနစ်ကထောက်ပြလိုက်ပါတယ်
I don't think it would have a strong impact
အခုလိုနောက်ရွှေ့လိုက်တာကြောင့်တက်ရောက်မှုကြီးကြီးမားမားရှိမယ်လို့ကျွန်တော်မထင်ပါဘူး။ဘာလို့လဲဆိုတော့ဒီ NCPO စစ်အုပ်စုယူထားတဲ့အာဏာနဲ့ဥပဒေကြောင့်လို့ဟာမျိုးတွေကြောင့်ပါ။သူတို့ကဓာရီကိုသုံးပြီးလူတွေကိုညင်အောင်နှိပ်ကွထားတာလေ
။ဒါအပြင်ထိုင်းစစ်ဆိုရအနေနဲ့ထိုက်စင်ရဲ့အခြေခံထောက်ခံမှုရတာတဲ့ကျေးလက်စင်ရတဲ့လူများစုကိုပြန်စည်းရုံးနိုင်ဖို့လူပိန်းကျိုက်စီးပွားရေးမူဝါဒတွေအဖြစ်လယ်သမားတွေစီကတင်းနဲ့ဇင်းတို့တုံ့ပြန်ဝယ်ယူမှုတွေနဲ့အခြားကူညီမှုတွေလှုပ်လာခဲ့ပြီးဘူချုပ်ကြီးပရဝတ်ဝန်ကြီးချုပ်ဆက်ဖြစ်အောင်လုံးပန်းနေပုံရတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ခန်းတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA ကနေပို့ဒူးနေ့ညပတ်စီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် ခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအံတုမှုလှုပ်ရှားမှုကိုစိတ်စော်ပေးခဲ့သူကွယ်လွန်သွားတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုသဘောတရားစာအုပ်တွေကိုရေးသားခဲ့ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအံတုမှုလှုပ်ရှားမှုကိုစိတ်စော်ခဲ့သူနိုင်ငံရေးသိပ္ပံပညာရှင်ဂျင်းချာဖာပြီးခဲ့တဲ့စနေနေ့တုန်းကကွယ်လွန်သွားပြီဖြစ်ပါတယ်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုအပြောင်းအလဲတွေမှာလည်းဂျင်းချာပြည့်နိုင်ငံရေးအတွေးခေါ်တွေကအများကြီးအကျိုးသက်ရောက်မှုရှိစေခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်ဒီအကြောင်းပြည်စုံကိုတော့ကုညံဝဲအောင်ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရေးလှုပ်ရှားသူတွေကြောင့်မှာအာဏာရှင်စနစ်မှဒီမိုကရေစီစနစ်သို့ဆိုတဲ့စာအုပ်နဲ့နိုင်ငံရေးအံတုမှုလက်ဆွဲဆိုတဲ့ဒေါက်တာဂျင်းချက်ရဲ့အတွေးခေါ်နီးနာစာအုပ်တွေဟာ1990ခုနှစ်နောက်ပိုင်းထိုင်းမြန်မာနယ်စပ်နဲ့မြန်မာပြည်တွင်းမှာပါလူသိများလာခဲ့တာပါအခုတော့ဂျင်းချက်ဟာအသက်90အရွယ်အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်စ်ပြည်နယ်ဘော့စတွန်မြို့နေအိမ်မှာပြီးခဲ့တဲ့ဇန်နဝါရီကလူကြီးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်1988မှာအာဏာသိမ်းပြီးတက်လာတဲ့စစ်အစိုးရကလည်းအစိုးရဆန့်ကျင်တဲ့လှုပ်ရှားမှုတွေနောက်ကွယ်မှာအမေရိကန်နိုင်ငံသား၄ဦးပါဝင်တဲ့အနေနဲ့ဂျင်းရှက်လေတယောက်အပါအဝင်ဖြစ်တယ်လို့1996ခုနှစ်သတင်းစာရှင်းလင်းပွဲတစ်ခုမှာဆွဆွဲပြောဆိုခဲ့ပြီးဂျင်းရှက်ရဲ့စာအုပ်လက်ဝယ်ထားရှိသူအတွေးခေါ်ဆောင်မတွေပြန်လည်ဖြန့်ဝေသူတွေကိုဖမ်းဆီးထောင်ချခဲ့တာပါမုံရမြို့ကဒေါက်တာခင်မာကြီးဟာဂျင်းရှက်ရဲ့စာအုပ်လက်ဝယ်ထားရှိမှုနဲ့တဆင့်ဖြန့်ဝေမှုတွေကြောင့်1996ခုဇွန်လမှာထောင်ဒဏ်9နှစ်ချမှတ်ခံရပြီး9နှစ်လုံးတိုက်ပိတ်ခံရသူဖြစ်ပါတယ်
ကျင်းချက်ရဲ့စာအုပ်ကကျမတို့အချမ်းမဖြစ်တဲ့လမ်းစဉ်နဲ့ဒီသူကိုစီယုံပြီးတော့ဆန့်ကျင်တဲ့နည်းလမ်းမှာအဲ့တော့အနာရှင်ကတော့ဆန့်ကျင်တယ်ဆိုရင်တော့ဖမ်းပါပဲအဲ့ဒါကြောင့်မို့လို့ကျမတို့အဖမ်းခံရတာပါကျမတို့နှစ်သက်တဲ့အပိုင်းကဏ္ဍလေးကိုဖြတ်ပြီးတော့ဒီသူလေးကိုကျမတို့ဖြန်နေလေ
ကျင်းချက်ရဲ့စာအုပ်ကြောင့်စစ်အစိုးရကဖမ်းဆီးထောင်ချခဲ့သူဒါဇင်နဲ့ကြီးရှိပါတယ်ဒေါက်တာကျင်းချက်ဟာထိုင်းမြန်မာနယ်စပ် KNU ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အခြေစိုက်တဲ့မနေပလော့စကန်ကို1990ခုနှစ်ဝန်းကျင်လောက်ကရောက်လာခဲ့ပြီးအဲ့ဒီအချိန်ကအစဉ်ပြိုင်အမျိုးသားညွန်ပေါင်းအစိုးရ NCGUB နဲ့ဆက်သွယ်လာသူဖြစ်ပါတယ်။သူ့ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုအတွေးခေါ်တွေကိုလာရောက်ရှင်းပြခဲ့သူပါ။သူ့ရဲ့နိုင်ငံရေးအံတုမှုလက်ဆွဲစာအုပ်ကိုဘာသာပြန်ပေးခဲ့တဲ့အဲ့ဒီအချိန်က EBSDF ကျောင်းသားတက်မတော်ရဲ့အထွေထွေအတွင်းမှုအဖြစ်တာဝန်ယူခဲ့သူဦးအောင်သူငိမ့်ကပြန်ပြောပြပါတယ်။
From dictatorship to democracy ဘောနော်အနာရှင်စနစ်မှဒီမိုကရေစီလို့ဆိုတာလေဆိုတော့အဲ့တော့အဲ့ဒီစာအုပ်ကိုဘာသာပြန်တာကျွန်တော်မဟုတ်ဘူးပြတခြားတယောက်အဲ့ဒါကခစ်ပြိုင်ကနေပြီးတော့ဒီစာအုပ်ကိုထုတ်တယ်ဘောနော်ဆိုတော့နောက်တစ်ခုကကျတော့အဲ့တော့ကျွန်တော်တို့နဲ့နိုင်ငံကြီးအံတုမှုဘာညာဆိုပြီးတော့ကိစ္စတွေဆက်ဖြစ်တော့သူကလူတိုင်းလက်ဖတ်လို့ရအောင်အိတ်ဆောင်စာအုပ်သဘောမျိုးဆိုပြီးတော့ဒီ political defiance handbook ဘောဆိုတော့နိုင်ငံကြီးအံတုမှုလက်ဆွဲဆိုပြီးတော့ခပ်ပါးပါးလေးပါပဲပြန်တယ်ဟိုပေါရေးတယ်ဘောနော်ဒီတော့အဲ့တော့ဘာသာပြန်ပေးရတာကျွန်တော်ပြန်ပေးရတယ်လား
တကယ်တော့ဒေါက်တာကျင်းဆက်ရဲ့အကြမ်းမဖက်နီးနဲ့နိုင်ငံရေးအံတုမှုဟာဒီကနေ့အချိန်ထိမြန်မာနိုင်ငံရေးမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ဒေါက်တာခင်မာကြီးကမှတ်ချက်ပေးပါတယ
်ဘာလို့လဲဆိုတော့ကျွန်တော်တို့လက်နက်ကင်လမ်းစဉ်နဲ့တွားမယ်ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပြီးဆိုင်ရလိမ့်မယ်ဒီသူတွေကလည်းဒီငင်းချမ်းတဲ့လမ်းစဉ်ကိုကြိုက်တယ်ငင်းချမ်းတဲ့လမ်းစဉ်ကိုကြိုက်တယ်ဆိုတာမြန်မာနိုင်ငံဒီသူတွေအားလုံးနဲ့မှာလေကျန်ဝေထားတဲ့ဂျင်းရှက်ရဲ့အတွေးခေါ်ရင်းဝင်နေတာလည်းရှိနေတော့အောင်ဆန်းစုကြည်ရဲ့ကျမတို့ဒါ2015မှာ NLD ပါတီရတော်ဆန်းစုကြည်ဦးဆောင်ပြီးတော့တိုင်ပွဲဝင်လိုက်တဲ့အခါမှာစောင့်မုံမှုလည်းအများဆုံးရှိတယ
်ဂျင်းရှက်ကွယ်လွန်သွားပြီမဲ့သူ့အတွေးခေါ်တွေဆက်ရှိနေဦးမှာဖြစ်တယ်လို့ဦးအောင်သူငင်းကသုံးသပ်ပါတယ်ဒေါက်တာဂျင်းရှက်ဟာအိန္ဒိယကအကြမ်းဖက်လှုပ်ရှားမှုခေါင်းဆောင်မဟာတမဂန္ဒီကြီးရဲ့နီးနာကိုနှစ်သက်ဆွဲလန်းသူဖြစ်ပြီးဂျင်းရှက်ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုစာတမ်းကိုဘာသာပေါင်း90နဲ့ဘာသာပြန်ထုတ်ဝေခဲ့ပါတယ်။သူအတွေးခေါ်တွေဟာအာနာရှင်ကြီးစိုးတဲ့အထူးသဖြင့်အရှေ့ဥရောပ၊အီရန်နဲ့မြန်မာနိုင်ငံတွေမှာရေးပန်းစားခဲ့ပါတယ်။မစ္စတာဂျင်းချက်ကိုအမေရိကန်အိုဟိုင်ယိုပြည်နယ်မှာ1928ဇန်နဝါရီလ27ရက်နေ့မှာမွေးဖွားခဲ့ပြီးအိုဟိုင်ယိုပြည်နယ်တက္ကသိုလ်နဲ့လန်ဒန်အောက်စ်ဖို့တက္ကသိုလ်တွေမှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပညာသင်ကြားခဲ့သူပါ။မက်ဆာချူးဆက်စ်ဒါမောက်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပါမောက်ခါဖြစ်လှူဆောင်ခဲ့သူလည်းဖြစ်ပါတယ်။1980ခုနှစ်မှာAlbert Einstein Institute ဆိုတဲ့အကြမ်းဖက်လှူရှားမှုဆိုင်ရာသုတေသနအဖွဲ့ကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ဂျင်းရှက်ကိုငင်းငင်းရေးနိုဘယ်ဆုပေးဖို့2009 2012နဲ့2013တွေမှာအမည်စင်းတင်သွင်းခံရပြီး2012မှာနောက်ဆုံးစကားတင်အဆင့်အထိစဉ်းစားခံရသူဖြစ်ပါတယ်။သူဟာ2017မှာ El Hebrey ငင်းငင်းရေးဆုကိုရခဲ့သလို Right Livelihood Award တသက်တာဒီမိုကရေစီဆုကိုလည်းရရှိထားသူဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဘုံနွေးနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မြန်မာဒီမိုကရေစီအလားအလာနဲ့ရခိုင်အရေးအပိုင်း1ခေါင်းစဉ်နဲ့
We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi,
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ထမ်းဆောင်ခဲ့သူဒဲရက်မစ်ချယ်ဆွေးနွေးချက်ကိုဥကြစံသားရဲ့မြန်မာရေးသုံးသပ်ချက်မှပြည်စုံနာဆင်ကြမှာပါ။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားစားကဏ္ဍစာရီကိုလည်းနာဆင်ကြမှာမယ်။ခုတစ်ခါမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုအရင်တင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့သွေးတိုးယောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ကျဉ်နိုင်ဖို့အတွက်ယောဂါလက္ခဏာခံစားရတဲ့အထိမဆောင်မဲနဲ့သွေးပောင်ခြင်းကိုမကြာတိုင်းတာဆစ်ဆီးပြီးတော့စနစ်တကျကုသတဲ့အကြောင်းဒေါက်တာတန့်စောကဆွေးနွေးတင်ဆက်ထားပါတယ်ရှင
်။သွေးပောင်ခြင်းမြင့်တက်နေပေမဲ့ခေါင်းမူးကောင်းကိုက်တဲ့လက္ခဏာတွေကိုမခံစားရတာကြောင့်သွေးတိုးနေတယ်ဆိုတာကိုလက်မခံတဲ့လူနာတွေလည်းရှိပါတယ်သွေးတိုးမတိုးကိုယောဂလက္ခဏာခံစားပြီးမှမဆုံးဖြတ်ပဲသွေးပောင်ခြင်းကိုစနစ်တကျတိုင်းတာပြီးမှဆုံးဖြတ်သင့်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ
်သွေးတိုးလို့ရှိရင်အုံနောက်ထဲကိုသွေးရောက်တဲ့ပမာဏများတဲ့အခါမှာတချို့လူတွေမှာပေါ့နော်ခေါင်းထဲမှာခေါင်းအုံနဲ့ခေါင်းမူးတယ်စက်ကြောထိုးတယ်မျက်ရိုးကိုက်တယ်ဆိုတဲ့လက္ခဏာတွေပြတတ်တယ်ဒါပေမဲ့သွေးတိုးတဲ့လူတိုင်းမှာအဲဒီလက္ခဏာမပြအောင်နော်ဆရာတို့ဒီဟိုပေါ့ဘွဲ့လွန်တင်တန်းတက်စင်ကာလာမှာဆရာတို့ဒီသွေးတိုးယောဂတဲ့ရှိတဲ့လူတွေကိုဆရာတို့တမရေးအဲသူနဲ့ဆိုင်တဲ့เนาะယောဂရာဆိုရင်မေးတယ်တို့ကစမ်းသက်စစ်ဆေးမှုတွေလုပ်တဲ့အခါမှာဆရာသူတွေတနာမှာပါတဲ့သွေးတိုးလူနာရှင်တွေရဲ့တဝက်လောက်ကပဲခုနသွေးပောင်ခြင်းတိုးတဲ့လက္ခဏာပြတယ်ကြံတဲ့တဝက်လောက်မှာတော့သူတို့ဒီအကြောင်းမျိုးကြောင့်เนาะသွေးပောင်ခြင်းစစ်ဆေးနေသွေးတိုးမှန်းသိတာဖြစ်တယ်ဒါကြောင့်ဒီသွေးတိုးယောဂကိုဆရာတို့ကလက္ခဏာနဲ့သတ်မှတ်တာမဟုတ်ဘဲနဲ့သွေးပောင်ခြင်းနဲ့ပဲသတ်မှတ်တာဖြစ်ပါတယ်ပေါ့နော်အဲ့တော့တချို့တွေကတော့ဒီဇက်ကြောထိုးခေါင်းမူးမှပဲသွေးတိုးတယ်ဆိုပြီးသွေးကြစီတောက်နေတဲ့လူတွေလည်းရှိတယ်ဇက်ကြောမထိုးခေါင်းမကိုက်ဘူးခေါင်းမမူးဆိုရင်မတောက်ဘူးပေါ့နော်ဆိုတော့အဲ့ဒီယူဆတော့ပါရွင်နေတယ်ဘာလို့ဆိုတော့စပိုင်းမှာတချို့ဒီလက္ခဏာတွေရှိတဲ့လူတွေတောင်ကြာလာလို့ရှိရင်လက္ခဏာတွေမရှိတော့ဘူးပေါ့နော
်သွေးတိုးယောဂါဟာဖြစ်များလာတဲ့ယောဂါတစ်ခုဖြစ်ပါတယ်လူကြီးတွေမှာလည်းမဟုတ်တော့ပဲလူလက်ပိုင်းအရွယ်တွေမှာပါတွေ့နေရတာကြောင့်ကျမကြီးနဲ့ညီညွတ်အောင်နေထိုင်ဆက်တောက်ကြဖို့အတွက်ကြည်ကြဲပြတ်ပြတ်ပညာပေးဖို့လိုအပ်လာပါတယ်ကိုလက်လှရှာအကစားပြုလုပ်ပေးခြင်းဟာကိုလေးချင်းကိုရော့ကြစေပြီးသွေးတိုးယောဂါအပအဝင်မကူးဆက်နိုင်တဲ့ယောဂါတွေကိုကျွတ်တင်ကာကွယ်ရာရောက်တယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ
်ဘဝတက်တန်းတခြားလို့မှာနော်ကျမကြီးနဲ့ညီညွတ်တဲ့အလေးချိန်နော်ဆရာတို့ BMI နဲ့ပြောမယ်ဆို25အောက်မှာငယ်စဉ်ဘဝတွေကထိန်းထားမယ်ဆိုလို့ရှိရင်မကူးဆက်တတ်တဲ့ယောဂါတွေမှာပါဝင်တဲ့သွေးတိုးယောဂါအပြင်ဂျန်နဲ့စီးကြိုယောဂါနော်နှလုံးယောဂါကင်ဆာယောဂါဒါတွေကိုတော့အကာအကွယ်ရတယ်လို့ဆိုပါတယ်ပေါ့
သွေးပောင်ကျသေးတွေတောင်းနေပေမဲ့သွေးပောင်ချိန်ပုံမှန်ပမာဏအထွေမရောက်ရှိတာဟာမားကြီးနဲ့နေထိုင်ဆက်တောက်မှုပုံစံတွေကြောင့်ဖြစ်ပါလေအငန်လွန်ခဲ့တဲ့အစားအစာတွေကိုရှော့စားပြီးမကောင်းတဲ့အဆီဒက်တွေကိုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
အငန်လွန်ခဲ့သောအစားအသောက်တွေပေါ့နော်ဒါကြောင့်ဆရာတို့ကအငန်ဖြစ်စေနိုင်သောငပိငချောင်းငံပြာရေးစားလွန်ခဲ့သောเนาะအစားအသောက်များကိုရှော့စားဖို့ဆရာတို့ပြောပါတယ်လုံးဝရှောင်ကျဉ်မှလို့မပြောပါဘူးပေါ့เนาะတချို့တွေကတော့အကြောက်လွန်တဲ့သူတွေကလုံးအစားဓာတ်ကိုမစားတဲ့အခါမှာစားဓာတ်ကျဆင်းသောဟိုက်ပိုနျူထရီးမီးယားဆိုတဲ့ရောဂါတွေနဲ့ပြဿနာတွေနောက်ဆက်တွဲတွေ့ရတာဖြစ်ပါတယ်အဲ့တော့လူတယောက်ကနေ့စဉ်စားလိုအပ်ချက်ဆိုတာရှိပါတယ်ဒါကြောင့်နေ့စဉ်စားလိုအပ်ချက်ကိုတော့သွေးတိုးရှိရှိမရှိရှိဒါသုံးစွဲပေးဖို့လိုအပ်တယ်ပေါ့เนาะဆိုတော့ Sadaw ne pada ini, engah usah sahre ni do, tujuh orang itu jemaah ini nainnya si, makau nene si tu tepian, tadi si dia usah usah sabu, acam tu barre, karena gurah mac cura tinggi mu ane ni deh, lekana di si insya Allah cula, usah sabu tu acam tu barre pono, ro tu neten ni neten tu orang sadaw dia ro, diwe dina ngah pono, ro dah ro, ni tu musuh jemaah lu tu orang sade ne sadaw lepje barre, tujuh juga. Shirai Luriyao ni nele, Baibi Yang Solution no di, diya di na ngā gu tāman te pōbī sātong de ma.
Tewa ngi ngu mja kana dāina si seje me piu lo pē li li shi tāge me su yin. Achen jā lāre kāma bientan ne nao sētwe sūju re gu kāza ya nai ma le. Sine di jā kūtā mu ma kā yu tāre tui du yoga jau. Balu nao sētwe sūju re kāza ya nai ma le lu meji e kā, dao dao umu aung jo nai ngā guru piu ba le.
Jibu api nā liang piu me su yin no tui du jā lai na lu yoga pite sa ari yao su lu ra bo no. Bile kā jā ro, di... ตุ้ยพี่อาญาเรขามาคณะกูว่าอุ้งเอาเทโกตุ้ยดิพี่อาญาญาเนี่ยอย่างอุ้งเอาที่ไก่เป็ดสีไหนเนาะตัวตุ้ยลูกจอรีโอเจียนมียงสีบีโร่ประชาอุทัยนี่บีเลยนี่เรขามาบาพิลาสจ้าลาเรขามาดีอุ้งเอากูตัวเรตุ้ยจอรีเจียนอะไรเนาะเจียนอะไรนี่จ้ามิวมิวจ้าเนาะดีสิริตาลูกเว็บพี่ตุ้ยเรามาชูเรามียาลูกเว็บพี่สีเรามียาลูกเว็บพี่อุ้งเอาดูยังตุ้ยจอรีเจียนมียงไปสู่ตัวลูกเชียนเสียรัวลีพี่ดักขันร้านไหนเนี่ยไอ้ลูกเว็บเ polare, did a buso in Choka Siame. No, now to come, Yelonema, Dore, Twilo, Jolie, no Jimmyo, Pau Dalusi, Messi, who, Mienwama, and Yogari, Pipon, Donane, no, D, now said Dre, Lacanari, Kanzane.
တွေ့တော့ရရဲ့နောက်ဆက်တွဲဆူဂျူတွေကိုရှောင်ကျင်နိုင်မှုအတွက်ယောဂလက္ခဏာခံစားရတဲ့အချိန်မဆောင်ပဲထိပေါင်းရုံကိုမကြာခဏတိုင်းတာစစ်ဆေးရင်းစနစ်တကျကုသတင်းတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပါတွေ့တော့ရကကြောင်တော်တာတန်ဇော်ဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ် VOA ကနေခုလိုထုတ်လွှင့်နေတဲ့ဗီဒီယိုစီစဉ်တဲ့အပိုင်းရုပ်မြင့်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့
လူမျိုးမျိုးတွေရဲ့ယုံကြည်ရာအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တင်ဆက်ပေးနေပါတယ်ခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးခြင်းပါတယ်ဒီတစ်ပတ်ရဲ့မြန်မာရေးသုံးသက်ချက်စီစဉ်မှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Derek Mitchell နဲ့နယူးယောက်မြို့ကာနဂီစင်တာကဒေဗင်စတူဝတ်တို့ဘီလ်ရစ်ချာဆန်ပြဿနာမတိုင်ခင်ပြုလုပ်ထားတဲ့အမေးဖြေပထမပိုင်းကိုတင်ဆက်ပေးသွားမှာပါ
We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi, that that could signify
a turn. ဒါပေမဲ့ဒါဟာတန်းပီတစ်ခုလုံးအတွက်ဥဆောင်မှုကိုရွေးချယ်တာမဟုတ်ဘူးစစ်တပ်မှာလုတ်ပိုင်ခွင့်နေအာဏာတွေရှိနေတာပါဒါကြောင့်ဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်မဲ့အတွင်ကူးပြောင်းမှုမဟုတ်ခဲ့ပါဘူးအတိတ်ကကြံခဲ့တဲ့စီးပွားရေးငြိမ်းချမ်းရေးပညာရေးစသဖြင့်ပြဿနာတွေကအများကြီးပါအဓိကစိန်ခေါ်မှုကတော့ငြိမ်းချမ်းရေးဖြစ်ပါတယ်နှစ်ပေါင်း 80 ပြည့်ရင်းစစ်ဖြစ်လာခဲ့တာတပေါင်းတစ်စီးလေးဖြစ်ဖို့လိုအပ်ပါတယ်ရိုဟင်ဂျာအရေးဟာလည်းနောက်ပြဿနာတစ်ခုပါ
Well,
just specifically on the repatriation,
there are standards. ရိုဟင်ညာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိဘူးဆိုတာရှင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရသဘောတူညီချက်တက်တက်ဖြစ်ပါတယ်။ဒီလူတွေကိုပြန်လဲလက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောင်းပြီးပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်။ဒါ Dabime, Pissinga, Tavio, Yejivare. Diluia, Jau Yon, Taylan, Chini Yang, Trabizo Araba, Duroye, Mizazu, Medangian Kayare, Attack Kayare, Satapin, Megon Tosia, Kesariga, Miaiba.
The Jampamuri, Bazuria, look at the lay, Sitala, Didakan, Lena Kanila, Suamia, look at us for a Biobong.
It's hard to be precise because we can't get access, and that's one of the issues.
A teacher, Bioga Kabare. အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမေးမြန်းချက်တွေဂျိုရူကနေရိုက်ထားတဲ့ဓာတ်ပုံတွေပဲရှိပါတယ်တဘောကဒီလိုပါဟိုးဆော်ပိုင်းကရိုဟင်ညာဆိုတဲ့နာမည်နဲ့နေချောင်းစောင့်စခန်းနေစတိုက်တဲ့အတွက်စစ်တပ်ကလက်တုံပြန်တဲ့တဘောပါတက်ခဲ့တဲ့သူတွေကိုလိုက်ရှင်းပို့ပို့ပြီးတော့ပြင်းထန်လာတဲ့တဘောပါဖြစ်ခဲ့တာတွေကတ Duro Kala Atanja, Song Show Nigare, Conte Kashi de Boa Yashi Zive, Pibare.
Pina Yakango Yavuala, Yakandida, John at Piobankumia, say Senior Rizalu Javare. Do we have Bello Chinin, young Tribula, as or Jajimare?
Yes, many times. Well, the different parts of life there.
Jimomia Yapuare, Edimara, Boa Musumave, Ledamari Shizlo, Napan Rishi Javare. Imitan Lapare Niava, Bingla Pine or Kayudan de Chavave, Kidwa Lunga, Pumpio Dote Lame, Lala, Tibido Kaumare, Saikinigale, Demiot Kobave, Jacaine, Ruhinya, Ticha, Jivari Sidlu, Apianlan Kuru Sassan Nijarava, Yeni Ninjanja Nitangejarava, Ruhinaria Miado Api, Lea Lungane, Zede Pi, Loka Njavare, Suro Siwaya, Jacaine, Yotri Ponsa Nidava, Dilo Chiniriha. A jump movie, Jao, Pio Piet, Dogiabare. Jacai Miabiale, Ruinari Machirolu, then we want young Sonson Yabare.
So a jump movie, down in a barilo, Piom Lakimia, the man young Nokan Yangla, Bajam Sapiaval.
It's very deeply ingrained. It's very tough to. I mean, each side has its narrative about why the other side has been.
Nepesloma, Jantpegu, a pit dinde, Sajan Cozy Sijabare. Jacainezo in Diana Lumut Mil Pipare, Druha. Lumiazu, Bamarigo, Machina Jababu, the Char Diana and Miazu Hale, Dilubawe, Kobe, Ocho Queen, Liza Kayamune, Yinjemu, Tendengu, Yashi Yeru, Nippon, Miazua, Dakai, Lagejavare, Suro, Jacaniga, Dipatanagu, Bamari, Pandipire, Ruinarigo, Tin Lekankine, Ruinariha Nanganarim Holo, Bema, Tau and Mishibau, Dilone, Jacaini Dweb, Piatana Piao, Lotarelu, Mayu Javare, Dajang Turuha, Bamarigo, Machina Javau, Ruinarigo, Machina Javau. Ruinariwek, you say Amla, Subido, Pipa, Nanga, and Poesidule, Machina Jabau. The chain name of Jacani Hale, the Mulung, Duca Yoni Jabare. Ruinari Jaro, Jacaniga, Turugu, Dudia, Danzalu, Sassane, Subido, Kanzajavare. Turugu, Turu, Matia, Co in La Durelu, Musa Jabau. Jacanigaro, Adilu, Yusa Tajabare. Suro, Daha Teku, Neshine, Vioriva. Piro, Dudia Gwasi Dongasu, Tepeka, Japane, Paune, Jantepeka, England, Paune. Badae yale, Muslim ne Buddha vada piatana piro, Muslim nega, di chaja niro, dida rima, islam, yuwari, ji tualaji, diluriha, jampet mari, pila nainelu, dwejavare, di chinima, dru Buddha vada, sen lagu, ten de yama, pidelu, yusajavare, dilune, dependent pe, pianla, jauyo nijara le pipare.
So, the democracy has been kubjong it, the pivy, senyalavi, sita, ye pare, suava.
It's interesting you asked that. I think it strangely is an irony there.
ကျွန်တော်တို့အားပေးကြမှာပါဒါပေမဲ့2015ရွေးကောက်ပွဲတုန်းက D. Rohinari Dre, Koza Pugerama, Mishibau. Dao Dwaloye, Nengaya, the young Jansirawe Pipare. Tichua Dao Dami Dre, and the Pinainelu, Yusa Tajaraba. Suro, Yuga Boy Nila Le, Asoyan in a Petanago, Kindoya Kelly Pitawe. Turoga Tidio, Kindwe Jindi Dambovia. Yama Luru, Koza Yakanua, Ruinariha, Turunanga, Dianari, Maho Pulu, Mini Jaraba. The car Sitagale, Anna Ginido. Dambiu, Kagwebo de Suin, Duro Jada, Duro Lone Mare, Ludugale, Taukamava, Ruinya Yine, Butterbido, Sitaha, Luduye, Taukamu, Majonsafu, Gijima Yashi Nidaba, Don Sansuji in a di Chenigo, Mipio Talu, Machinemau, Daha Bodava, Dambi, Kondeka, Lonyo Yu, Kagwe, Kesava, Tu ha tambiu, gente kaya, gong song ni adua. Lu quen shudong a gino, bowin jaziam hobau, dabime, a chini, belop chok twinide, belop kakenide sura, generu nalia mapchibare. Sanamu taubane, kuni bime kisari, legubime, jeje bemia, pishawa, tebido kakevare.
Okay, the girl kabat lomale, lure, yizunga, lungdomune, chigan sawone, kisabe, chepare. Democracy sura, gukama, zingan, pizit hulu, pilani, ava kababama.
Yes, I think they do. I think they absolutely do. They expect, I think that we've seen this in other places.
Okay,
Turo,
Lujinare, Lutimare, Longa de Javare, Longere, Nasangane Logale, Soviet Bionzu, Yipioquebido, Nanga Miabia, Democracy, Landbury, Minte Lagevare, Takataka Ludiga, Democracy Boma, Mio Ninja Tara, Tepio, Nima Lune, Lutimare, Democracy Yame, American Lu. Japan lu, Anna Chitwa lame, China laro me lu, tin da jabare, dilu pila nanzia, machide, chinirile, shidabare. Taka di mimananga lunangamuma, luriha nipong nazi, zagabiogin, pipin, kangayavare. Lulaswa topo, biosugin yang, generuga, abe kuni gebare. Dudo lululala, piolaro, dudo piorarigu, generuga, majababu. Generuga, civil liberty, bidu lula quingu, piozi jimare. Duruga, dudu piojinagu, biobare. Dagu balu kandriamale. Lulaswa Pioso Gwine Lurangu Kawayame Sure Dawingu Balu Teni Yamle.
Okay, Suru Pyora U General Mutaipulu Surania Ma Bazugu Pyorakna U Lotin Majina Ubiratu Pyorawala.
No, not just him. It's but he represents certainly that.
Mahobau, Dudyotem Hobau, Duga Adi the Borashi Durigo Kozapure Suragaro, Mamare. Luriga di Rohingya Suduriha Ubrime Kowin Laduri Musliniha Anyedia Pisire Satapin Pioso Nijalawa. Racism, Lumio, Quejai, what a pibare. Dahale, Lumu, Posidema, Duyabare, Luremale, Diluve, Shida Dabave. Dago Bulu, kind to a Pishimele, Suraga, Yetibare. Mimanangama, Sit Anasin, Alma, Nipong, Nazajo, Nigea Lido, Digesau, Loma, Pipe, Tagedava. Akuro, Sezun Nipong, Miazua, Eke Tagedi, Piatana, a good young Duniababi.
Kimana could come Baruha. Obama Suelletta Dunga, Nemananga Muara, Chamadan Yama, Accounted Foreign Yama, Immigrant at the Georgia Pavanga. Nemanangan and Cuban and Anuha, Sulatagan and Yasima, all Mizonang and Rula Yusaga Yarava. A group Yam Yanti Messui, can I teach Trisa Samuriha, they be Soga Lumia, Sansa Miwala.
And those questions do come up all the time, and sure. I and even folks from my embassy and people I work with.
Di Meguma, the Chalo, Mekangare, Meguma. Janone Lupo Kambedija, Majakana, Biobibare. Yakine Bade Biro, Naru Dita, Bubi, or Lone and Gera, Shid Lalu. Jano Aku, Yama Dis Sure Gonsine, Jano Dujo, Saudo Yu, Lonibare. George Owoye, Bamis Dis Lubovia, Alo Tongi, Nondayara, Mishigabu, Jano Tawa Yugerunga, Yakan Yi Ruina Yiha, Meze de Zip, Pique Elu, Mie Biobare. Dabime Jano Ruya Muarari, Losong Jedi, Tate Ledri Jar Elu Timare. General Dawiham, Yamanang Ukedimum Hobau. Yamanang Omyamu Yawu Dole, General Dawin Yutaram Hobau. Yama Pidruet Dawin Apshibare, Drupa Turu Taipuwe, Yonkan Yara, Uwe Generua, Kunirava. Ditwe, General Tapido, Kunibare. Genoha Nibirone, General Yangua Loye, Yakaima Miazo Nigevare. General Turu, Tri Pigavare. Chengalaha, Minuba Mamshibu. Minule, Josimam Hope Hulu, Piogevare. The Geneturu, Jomashibau, a cupid a case ama. Yakain Bega, Manaimau, Yama Biduri, Manaimau, a show name Bianbio and Dikesama, Duma, Manaimau. Yamananga, a teacher and Pipe, Kayare, Durue, Gondrin, Yacho, Kanayare, Yinimio Namuri, Sonsone, Dio Sigabe, Larore, Diogo, Jamichado, Genomati Jabau, Yakainiale, Luani, Pumpio, Dodemu, Liza Kayamuri, Sonsonga, Epin, Lunuye, Samichan, and Chinigule, Yaula Gabare.
ကျောဆန္ဒရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုဒီခါမှာတော့ဒီတစ်ပတ်စနေနေ့ည9:00နာရီတိုင်းလိုင်းစီစဉ်မှာဖာရေးဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ရအောင်ပါ။ဒေါက်တာရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2005ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကအခြေအနေနေပါအထိကြာစင်သွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရ democracy loop where see to a chicken jarre, loo chinja, yonji secha muri, Yamarangama jasin lariaha, pass out miabale. Yonji muri tisanabo, barri lofu lumle, surarigo, few years nininya tayai lysisema, sunu jaya on bashe. Bawin sunu luduri nene, few years phone number. J. Nitonya ne, doshin ne. Nganga ngaligu koyubi, setwe yame telephone number go, jutin people tane mare. Kurama bawin I ne duri ninele. Email ne web pp at the fine web pp. VOA email is a burmese@voanews.com go. Jote people tana the loo. VOA Facebook Samina Male. Machatri Jote Yita people tano yaware. Slinia Taya realizes in a Yuzuvarishi.
တော်တော်ရှင်နေနဲ့စနေနေ့ည9:00နာရီစီစဉ်တိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပအောင်ဆွေးနွေးမိမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလူတိုင်းစီစဉ်နေကိုပတ်စဉ်အင်္ဂါနဲ့စနေညရိုင်းမှာဆွေးနွေးပြင်းနေကြဖြစ်ပါတယ်။ခုဒီခါမှာတော့ပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကိုရနိုင်တဲ့ဆက်ထားတာကိုနားဆင်ပါရှင်။
Australian Open Tennis Chamber, Roger Federer, Grand Slam, Sanji, Tutting, get the loo. Mildmiba Male, Caroline was near Giga, but Mazo, Chain Boost, Swege Bare. Asha Tan Satonia, Bolum, Buemara, Uzbekistan, Tinga, Vienango, Naya, Biro, Champion, Pizabare. Manchester United, then at Nibia, Jose Mourinho, Sajo, Tatani, Tatu, like Jabare. Deloitte Badwin, Alza, the Renego, Tinsap, Pizama, Pipare.
Australian Open Tennis Chamber got out and in Nigabe, Piso Dababi, Muda Bamaro, and when Matang and Rega Boswame, so be Yvan Sani there. So the Nanganga, Roger Federer Gabe, Yvan Sani that time, Boswabido, Sanjay Tatin Library. Muda Ujan, Finego, Federer, Croatia got Chilish to Bolugaja, Pibi, the other worthy net, Zubian, Kurbian, Nayabido, Nabo, Lagajaraba. Now, so now we are Federer got Chilish go, Chowton at Nayabido, now so ma. ချောင်းနဲ့ချောက်ခွန်ချောက်တုံးသုံးချောက်ချောက်တဲ့နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ဖက်ဒရာအတွက်တော့ဒါဟာအော်စတြေးလျန်အိုပန်ကိုချောက်ချိန်မြောက်အနိုင်ရတာဖြစ်သလိုဂရန်ဒ်စလမ်စုပလာကိုလည်းအကျိန်း20မြောက်အနိုင်ရလိုက်တာဖြစ်ပါတယ်ဂရန်ဒ်စလမ်စုပလာကိုအကျိန်း20အနိုင်ရလိုက်တာနဲ့ပတ်သက်ပြီးဖက်ဒရာပြောတာကတော့
I won three slams now in 12 months. I can't believe it myself.
ကျွန်တော်အနေနဲ့စီစဉ်တွေကိုသေချာ3ထားပြီးတော့ရေးဆွဲဖို့လိုပြီးတော့ကျွန်တော်ရည်မှန်ချက်တွေကဘာဥစားပြီးကိုလုပ်ရမှာကလေးကဘာဆိုတာတွေကိုသေချာဆုံးဖြတ်မှာပါအဲ့ဒါကပဲကျွန်တော်ဘလောက်အောင်မြင်နေဆိုတာကိုအဆုံးဖြတ်ပြီးသွားမှာပါဒက်နစ်သမိုင်းတစ်လျှောက်မှာဂရန်ဒ်စလမ်စုပလာတွေကိုအကျိန်း20နဲ့အထက်နိုင်ရဘူးတာဟာဖက်ဒရာနဲ့ပါဆိုရင်လေးယောက်သာရှိပြီးတော့ဖက်ဒရာကတော့အမျို ာနိုင်ငံကစင်တစ်ဆီမနာဟာလပ်နဲ့ဒိမတ်နိုင်ငံကကယ်ရိုလိုင်းဝါစနီယက်ကီတို့ဘောလုခဲ့ကြတာပါပထမပွဲကိုဝါစနီယက်ကီက6-6နဲ့နိုင်ပြီးတော့ဒုတိယပွဲကိုတော့ဟာလပ်က6-3နဲ့ပြန်နိုင်ပါတယ်နောက်ဆုံးတတိယပွဲမှာတော့အပြန်အလှန်အကျိန်းနဲ့ကစားပြီးတော့နောက်ဆုံးမှာဝါစနီယက်ကီက6-4နဲ့အနိုင်ရပြီးအော်စတြေးလျန်ဥပန်ချန်ပီယံဖြစ်သွားခဲ့ပါတယ်ဒါဟာသူမအတွက်တော့ Grand Slam ဆုဖလားကိုပထမဆုံးအကျိန်းနိုင်တာလည်းဖြစ်ပါတယ်ဝါစနီယက်ကီက Grand Slam Super League ကိုပထမဆုံးအကျိန်းနိုင်လိုက်တာဟာသူ့အတွက်အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါရယ
် You know being here tonight as a Grand Slam champion a Shillin Open champion it's very special Daphne here is going home with me tonight
ခုလိုဒီညမှာ Grand Slam Open champion တယောက် Australia Open champion တယောက်ဖြစ်လာရတာဟာအရန်ကိုထူးခြားပါတယ်အခုလိုအနိုင်ရလိုက်တဲ့အတွက်ကျွန်မအရန်ဝမ်းသာမိပါတယ်နှစ်သက်ကိုအခုလိုမျိုးစလိုက်နိုင်တာဟာလည်းအရန်ကောင်းပါတယ်ဒီအချိန်ကကျမအတွက်တော့တိတ်ကိုထူးခြားတဲ့အချိန်ဖြစ်ပါတယ
်ဝါစနီယက်ကီဟာဒီပွဲနိုင်လိုက်တဲ့အတွက် Grand Slam Super League ကိုပထမဆုံးအချိန်ရလိုက်တာဖြစ်သလိုကမ္ဘာအဆင့်တက်လည်းဖြစ်သွားပါတယ်အချိန်တုန်းကတော့သူမဟာကမ္ဘာအဆင့်တက်ကစားသမားအဖြစ်နဲ့အချိန်တော်ကြာရပ်တည်နိုင်ခဲ့ပေမဲ့လည်း Grand Slam Super League ကိုတော့စကူးနိုင်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
Thank you.
ာကျင်းပခဲ့တဲ့2018ခုနှစ်အသက်23နှစ်အောင်အာရှဖလာလူငယ်ဘောလုံးပြိုင်ပွဲမှာတော့ဥဇ်ဘက်ကစ္စတန်အသင်းကပိုဆွဲသွားပါတယ်။နောက်ဆုံးဖိုင်နယ်ကိုပြီးခဲ့တဲ့စနေနေ့ကနေ့နေအများပြားကျနေတဲ့ဂျားကပဲကစားခဲ့ကြတာမှာဥဇ်ဘက်ကစ္စတန်ကဗီနန်ကိုအချိန်ပိုနောက်ဆုံးမိနစ်မှာတွင်းတဲ့ဂိုးနဲ့နောက်ဆုံးမှာ2ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ပွဲစားပြီး10မိနစ်မှာဥဇ်ဘက်အသင်းကအာစမတ်တော့ကအဖွင့်ကိုတွင်းခဲ့ပါတယ်။ဒါကိုဗီနန်ကငုံရင်ကန်ဟိုင်းက41မိနစ်မှာပြန်ပြီးတော့ခြေပါကိုတွင်းပါတယ်။ဒါကြောင့်တစ်ဖက်တစ်ဂိုးစီဖြစ်ပြီးနောက်ထပ်လည်းဂိုးတွေထပ်မသွင်းနိုင်တာကြောင့်အချိန်ပိုကစားကြတာမှာအချိန်ပိုနောက်ဆုံးမိနစ်မှာတော့ဥဇ်ဘက်ကစ္စတန်အသင်းကအွန်ဒရီဆီဒရော့ဖ်ကတောင်းငံဘောကနေတဆင့်ပိတ်သွင်းပြီးဥဇ်ဘက်ကစ္စတန်အသင်းက2ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့အာရှယူ23ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဥရောပဘောလုံးသတင်းတွေကိုအလဲပေးရရင်တော့အင်္ဂလန်က FA ဖလားသဒုတ်ထအဆင့်ပွဲစဉ်တွေမှာမန်ယူကယူဗယ်ကို၄ဂိုးကိုမရှိလက်စတာကပီတာဘရော့ကို၅ဂိုးတစ်ဂိုးเชลซีကနျူကာဆယ်ကို3ဂိုးကိုမရှိနဲ့နိုင်ပြီးလီဗာပူးကတော့အင်္ဂလန်မှာဝက်စ်ဘရမ်ကို3ဂိုး2ဂိုးနဲ့ရှုံးနိုင်သွားခဲ့ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းမှာတော့မန်ချက်စတာယူနိုက်တက်အသင်းကနီးပြမိုရီညိုနဲ့စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။မန်ယူနဲ့မော်ရီညိုတို့တနစ်စာချုပ်သက်တမ်းထပ်တိုးလိုက်တာကြောင့်မော်ရီညိုဟာမန်ယူအသင်းမှာ2020ဘောလုံးရာသီအကုန်ထိရှိသွားမှာဖြစ်ပါတယ်။ငကူကတော့မော်ရီညိုနဲ့မန်ယူတို့2019အထိပဲစာချုပ်ချုပ်ထားတာပါ။မော်ရီညိုကလည်းသူ့အနေနဲ့အသင်းနဲ့အခုလိုထပ်ပြီးစာချုပ်ချုပ်နိုင်တဲ့အတွက်ဝမ်းသာကြောင်းမန်ယူနီးပြဖြစ်ရတာသူ့အနေနဲ့တကယ်ပဲဂုဏ်ယူကြောင်းအသင်းကသူ့ကိုနီးပြဖြစ်နဲ့ဆက်ပြီးဦးဆောင်ဖို့ယုံကြည်မှုပေးခဲ့တဲ့အတွက်လည်းသူ့အနေနဲ့ဂျင်းနဲ့တဲလို့မော်ရီညိုကပြောပါတယ်။ဘောလုံးသမားအပြောင်းရွှေ့သတင်းတွေဘက်မှာတော့တစ်ချိန်ကမန်ယူနဲ့အောင်ဆုံးတိုက်စစ်မှုဖြစ်ခဲ့တဲ့ဟော်လန်လက်ရွေးစင်ဟောင်ရောဘင်ဗန်ပါစီဟာသူရဲ့အသင်းဟောင်းပြတဲ့ဖီယနိုကလပ်အသင်းကိုပြောင်းရွှေ့သွားခဲ့ပြီဖြစ်ပါတယ်။ဟော်လန်အသင်းအတွက်ဂိုးအများဆုံးသွင်းပေးခဲ့တဲ့ဗန်ပါစီဟာပြီးပါမှ14နှစ်ကြာကစားပြီးတဲ့နောက်သူရဲ့မိခင်ကလပ်အသင်းကိုပြန်ပြီးတော့ပြောင်းရွှေ့သွားတာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားဘောလုံးပွဲမှာ VAR လို့ခေါ်တဲ့ဗီဒီယိုနည်းပညာအကူအညီတွေကိုပထမဆုံးအချိန်ဖြစ်တဲ့အသုံးပြုသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်။ဘောလုံးပွဲရဲ့ရေးကြီးတဲ့ဆုံးဖြတ်ချက်တွေမှာအငင်းပွားစရာတွေဖြစ်နေရင်ဒိုင်လူကြီးအနေနဲ့ဗီဒီယိုရုပ်သံကနေတစ်ဆင့်ပြန်ကြည့်ပြီးတော့ဆုံးဖြတ်ဖို့အတွက် FIFA တာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်အတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ
်ခင်ဗျာ။ကိုယ်နဲ့ဆက်ထားတဲ့အပတ်စဉ်အားစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဗီဒီယိုကနေထုတ်လွှင့်တဲ့ဗုဒ္ဓနေ့ညပိုင်းစီးရီးတွေကိုစတိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနိုင်ငံတကာသတင်းတင်းကြပ်ကိုကိုအောင်လည်းဥက္ကဋ္ဌညပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးအကြိမ်နိုင်ငံတော်ခြေပြမင်ငုံစကားပြောကြားရမှာညညဖို့တိုက်တွန်းသွားသလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရရောင်းလည်းပြောကြားသွားပါတယ်။မင်းနစ်ရှိဆက်ကြမင်ငုံမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ပြုရင်ပြောင်းလဲရေးအခြေခံစောင့်နေတိုးတက်အောင်ဆောင်ရွက်ဆွေးနွေးချက်တွေကိုဥပဒေပြုမှတ်တွေတည်ပြဖို့လည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံခြားမူဝါဒရေးရိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့အီယူနဲ့နိုင်ငံတကာညကရီးယားသဘောတူညီချက်မှာအခြေခံချက်အားနည်းချက်တွေကိုဖြည့်ရှင်းဖို့မြောက်ကိုရီးယားရေးမှာအမေရိကန်ရဲ့ရည်ရည်ချက်ကိုပြပြတ်သားသားပြတ်သားဖို့လည်းပြောဆိုခဲ့တာပါ။လူမှုကြီးကြပ်ရေးစနစ်မှာလူထုချင်းအရေးချင်းပေါ်မူတည်ပြီးလက်ခံမှုရည်ရွယ်တဲ့ပြုရင်ပြောင်းလဲအစီအစဉ်နဲ့ပတ်သက်လို့ပြောဆိုရမှာတော့ဒီမိုကရက်တီရဲ့ရှုတ်ချတရားစံနေလဲထွက်ပေါ်ခဲ့ပါတယ်။ရုရှားဆိုရဲ့အတွင်းလူတွေနဲ့ကလေးကျွတ်တစ်ထည်တွေရဲ့ချမ်းသာကြွယ်ဝမှုတွေနိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်တော်ရဲ့အတည်ပြုခြင်းနဲ့အသေးစိတ်ပြုစုထုတ်ပြန်ခဲ့ပေမဲ့အမေရိကန်ပြည်တော်စုကအရေးယူတန်ခတ်ဖို့မလုပ်သေးတဲ့အပေါ်ကောက်ွယ်ပြောဆိုနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်လက်ထက်မှာချမ်းသာလာတဲ့သူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအချက်အလက်တွေကိုဖော်ပြရင်လည်းအရေးယူရမျိုးမရှိတဲ့အတွက်အမေရိကန်ဆိုရဝေဖန်ခံနေရတာပါ။အာဖဂန်နိုင်ငံမှာတာလီဘန်ရဲ့စစ်သွေးကြွအုပ်စုတွေရဲ့စစ်တိုက်ဆိုတဲ့တိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်စစ်ပယ်ရပ်ပယ်ဆက်ဆက်ရေးတွေဆွေးနွေးဖို့အာဖဂန်ထိပ်တန်းလူမျိုးရေးအစီအစဉ်ပါကစ္စတန်နိုင်ငံကိုရုတ်တရက်သွားရောက်ပါတယ်။အာဖဂန်ခေါင်းဆောင်တွေပါကစ္စတန်တာဝန်ရှိသူတွေနဲ့ဆွေးနွေးကြဖို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကတိုက်တွန်းပြောဆိုခဲ့ပြီးနိုင်ငံပိုင်းကြံမှာပဲဒီကနေ့သွားရောက်ခဲ့တာပါ။ပါကစ္စတန်နဲ့အာဖဂန်တို့ကြားတင်းမာမှုတွေကြီးထွားနေချိန်မှာပဲသွားရောက်ခဲ့တာပါ။
တဲ့င်းချက်ကိုကိုအောင်လည်းဥက္ကဋ္ဌပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Flores ဖြစ်ပါလိမ့်။ကျွန်မအီတန်စင်ပါရှင်။ View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းထိ line to meter 24 40 48 50ဖြင့် line meter 190တို့ကလည်းလည်းဖမ်းယူနိုင်နိုင်ပါလိမ့်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါ့ကောင်းသောညချမ်းဖြစ်ပါစီရှင်။
Thank you. This program has come to you from the Voice of America, Washington.